မြန်မာနိုင်ငံမှာလုံခဲ့တဲ့နှစ်ပေါင်းတရာနီးပါးကကိုလိုနီအင်္ဂလိပ်အစိုးရပြဋ္ဌာန်းထားခဲ့တဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့ Writers သတင်းထုတ်ရက်ကိုထောင်ချလိုက်တဲ့အပေါ်မတရားဖိနှိပ်တဲ့လုပ်ရည်အဖြစ်ကုလသမဂ္ဂအကြီးအကဲအပါအဝင်နိုင်ငံတကာလူ့ခွင့်ရေးဖွဲ့စည်းတွေဒီမိုကရေစီနိုင်ငံကြီးတွေကပြစ်တင်ချုပ်ချပြီးသူတို့ကိုအမြန်ဆုံးပြန်လုပေးဖို့ကြေကြေပြန့်ပြန့်တောင်းဆိုနေကြချိန်မှာထင်ရှားတဲ့လူ့ခွင့်ရေးရှိနေအမောကလောနီကိုအခုလိုတည်တတ်မေးမြန်းနိုင်ခဲ့တာဖြစ်ပါတယ်
။ Let me start with the writer journalist case.
Writers သတင်းတော်ကိုဝါလုံးနဲ့ကိုကျော်စုဦးတို့ကိုစက်တင်ဘာ3ရက်နေ့ကထောင်နဲ့9နှစ်ချမှတ်လိုက်တဲ့လုပ်ရဟာမြန်မာနိုင်ငံဒီမိုကရေစီစနစ်ဖြစ်ပေါ်တိုးတက်ရေးအတွက်မေကွန်းထုတ်ဆရာကိစ္စရဲ့ကြီးအဖြစ်နိုင်ငံတကာမှာဟူလီတကျော်ဖြစ်သွားခဲ့ရတာမူသူတို့နှစ်ယောက်လွတ်မြောက်ရေးအတွက်ဥပဒေကြောင်းအရဘလို့ဆောင်ရွက်သွားဖို့ရှိပါတယ်လို့စတင်မေးမြန်းခဲ့ပါတယ
် Well actually our efforts at the moment are focused on seeking to support the families of the journalists
ကျမတို့အနေနဲ့အခုလက်တလောထောင်ချခံသတင်းတောက်နှစ်ဦးရဲ့မိသားစုတွေကိုကူညီအားပေးနိုင်ဖို့ပဲစူးစမ်းနေပါတယ်လူငယ်ချမ်းသာကွင်ပေးဖို့သမရအပါဝင်နိုင်ငံအကြီးအကဲဖြစ်တဲ့ဒေါံဆန်းစုကြည်ကိုပန်ကြားထားပါတယ်သူတို့အမှုဟာအလုံးသိကြတဲ့အတိုင်းပဲပြည်ထောင်စီရင်ပြီးသွားပြီမို့လို့တရားရုံးမှာမရှိတော့ပါဘူးမြန်မာနိုင်ငံရဲ့လက်ရှိဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအခန်း204အရာပြည်ထောင်ချမှတ်ခံထားရတဲ့သူဘယ်သူကိုမဆိုသမရကအချိန်မရွေးပြည်ထောင်လူငယ်ချမ်းသာကွင်ပေးပိုင်ခွင့်ရှိပါတယ်သူတို့နှစ်ဦးဟာဘယ်ရာဇဝတ်ပြစ်မှုကိုမှချိုးဖောက်ကျူးလွန်ခဲ့ကြသူတွေလည်းမဟုတ်ပါဘူးဒါပေမဲ့အခုလိုလူငယ်ချမ်းသာကွင်တောင်းဆိုမှုဟာလက်တလောသူတို့နှစ်ဦးအချင်းထောင်ကနေလွတ်မြောက်ရေးအတွက်တခုတည်းသောနည်းလမ်းပါပဲရှင်
။သူတို့နှစ်ဦးထောင်ချခံရတာဟာလွတ်လပ်စွာပြောရေးဆိုခွင့်နဲ့ဘာမှမပတ်သက်သလိုဒရင်နောက်တွေဖြစ်နေတဲ့အတွက်ကြောင့်လဲမဟုတ်ဘူးလို့မြန်မာနိုင်ငံအကြီးအကဲဒေါင်ဆန်းစုကြည်ကပြောထားပါဗျ။ဒီချက်ကိုရောသဘောတူပါသလားလို့ RFA ကဆက်လက်မေးမြန်းခဲ့ရမှာ
။ No, not at all. I was just going to say I did hear those remarks that Aung San Suu Kyi made in Hanoi.
သဘောမတူပါဘူး။ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာဒေါင်ဆန်းစုကြည်အဲ့ဒီလိုမှတ်ချက်ပြုပြောဆိုတာကိုကျွန်မကြားလိုက်ပါတယ်။ကျမယူဆတာကတော့ဒီမှုနဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ဟာအတင်းအချက်အလက်အမှားတွေကိုလက်ခံရရှိထားတယ်လို့ပဲထင်ပါတယ်။ဒီမှုမှာဘာကြောင့်တရားမျှတမှုမရှိပဲမှားယွင်းစီရင်ခံခဲ့ရတယ်လဲဆိုတာကိုကုလသမဂ္ဂမှာကျင်းပတဲ့အခမ်းအနားမှာလည်းကျမရှင်းပြခဲ့ရပါသေးတယ်။တကယ်တော့တိတ်ကိုရိုးရှင်းပါတယ်။တရင်နောက်နှစ်ဦးရဲ့လက်ထဲကိုစာရွက်စာတမ်းတွေထည့်ပြီးရဲတွေကရောက်လာပြီးအဲ့ဒီစာရွက်စာတမ်းတွေလက်ဝယ်ပိုင်ဆိုင်မှုနဲ့အကွက်ဆင်ပြီးဖမ်းခဲ့တာပါ။အခုတော့အဲ့ဒီစာရွက်စာတမ်းတွေဟာနိုင်ငံတော်လျှို့ဝှက်ချက်လည်းမဟုတ်တလို့ဘာလျှို့ဝှက်ချက်မှလည်းမဟုတ်ဘူးဆိုပြီးဖြစ်သွားပါတယ်။ဒါပေမဲ့သူတို့ကတော့ဖမ်းဆီးခံရပြီးတော့ထောင်ခုနှစ်နှစ်ကြာခံနေရပါပြီ။တင်းသောတွေကိုနှုတ်ဆက်သွားအောင်လှုပ်ဆောင်တဲ့နီလန်းတစ်ခုပါပဲ။ဘာဖြစ်လို့လဲဆိုတော့သူတို့နှစ်ဦးဟာရခိုင်ဒေသမှာလူဆယ်ဦးတပ်ဖြတ်ခံရမှုအကြောင်းဖော်ထုတ်ရေးသားနိုင်ဖို့ဆောင်ရွက်ခဲ့ကြတာပါ။အဲ့ဒီလိုတင်းအလုလုလို့အဲ့ဒီသတင်းကို Writers သတင်းဌာနကနေဖော်ပြဖို့ကြိုးစားလို့အခုလိုနှစ်စီထောင်နဲ့ချခံရတာပါ
Aung San Suu Kyi came into office saying it was her priority to release prisoners of conscience and she knows better than anyone what it means to be a political prisoner
ဒေါင်ဆန်းစုကြည်နိုင်ငံတော်အာဏာစတင်ရယူချိန်ကဦးစားပေးလုပ်ရက်အဖြစ်ယုံကြည်ချက်ကြောင့်ကျင်းချခံထားသူအားလုံးပြုတ်ပေးမယ်လို့ပြောခဲ့တာရှိပါတယ်မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဖွင့်ဆိုချက်နဲ့ပတ်သက်လို့ဒေါန်ဆန်းစုကြည်ထက်သိတဲ့သူမရှိနိုင်ပါဘူးဒေါန်ဆန်းစုကြည်ရဲ့ကိုယ်တိုင်ဘဝဖြတ်သန်းမှုတမိုင်းကြောင့်အရာဒီသတင်းနောက်နှစ်ယောက်ကိုလွတ်ပေးပြီးတရားစီရင်ရေးမန်တိုင်းတက်မှတ်ကောင်းမွန်အောင်လုပ်ဖို့သူ့ကိုမြစ်တံရက်ခံရတာပါဒီလိုလုပ်တဲ့အခါမှာဒီသတင်းနောက်နှစ်ယောက်ကိုပဲလွတ်ပေးရုံသူတို့မိသားစုတွေနဲ့ပြန်လည်ပေါင်းစည်းနိုင်ုံလောက်တယ်မကပါဘူးဒေါန်ဆန်းစုကြည်ကိုယ်တိုင်ကတိပေးထားတဲ့အတိုင်းမြန်မာပြည်သူအားလုံးရတဲ့ရထိုက်တဲ့တရားဥပဒေစိုးမိုးရေးဒီမိုကရေစီရဲ့လမ်းကြောင်းပေါ်ကိုပြန်ရောက်အောင်ကြိုးပမ်းလှုပ်ဆောင်ပေးဖို့ပါပဲ
What happened and they say that 7 people have been prosecuted for the crimes committed in India that were uncovered by the reporters you know
ဒီတင်းနောက်မှာဦးဖော်ထုတ်ရေးသားခဲ့ကြတဲ့ရခိုင်ဒေသကလူဆက်ဦးတပ်ဖြတ်ခံရမှုနဲ့ပတ်သက်လို့စစ်တပ်ကပြစ်မှုကျူးလွန်သူခုနှစ်ဦးကိုအရေးယူအပြစ်ပေးခဲ့ပြီးလည်းဖြစ်ပါတယ်သူတို့နှစ်ဦးဟာမြန်မာပြည်သူတွေနဲ့ကဘာတဝမ်းသိကွင်ရအောင်လို့ရှေ့တန်းကနေအမှန်တရားကိုကြိုးပမ်းဖော်ထုတ်တင်ပြတဲ့သတင်းတော့အလုပ်ကိုလှုပ်ဆောင်ခဲ့ကြသူတွေမို့လို့သူတို့ရဲ့လုပ်ရက်အတွက်ဆုချီးမြှင့်တင်ပါတယ်။နုနယ်တဲ့မိသားစုနဲ့ခွဲခွာထောင်ချထားဖို့မတင်ပါဘူး။ကိုကျော်စိုးဆိုရင်၃နှစ်အရွယ်တမီးလေးရှိတယ်။ကိုဝါလုံးဆိုရင်လည်းခုမှအဖေဖြစ်ခါစားတမီးလေးနဲ့တော့မတွေ့ရသေးပါဘူး။ဒါကြောင့်လူသားချင်းစာနာမှုရှူထောင်ကကြည့်ပြီးတော့အစိုးရအနေနဲ့တော်တင်တာတော်လောက်ပါပြီ။ပြန်လွှတ်ပေးတင်နေပါပြီ။သူတို့မိသားစုတွေပြန်လည်စုံစည်းတင်ပါပြီမြန်မာနိုင်ငံကတခြားသောသတင်းတောက်တွေလည်း အမှန်တရားကိုဖော်ထုတ်တင်ပြနိုင်မှုအကြောက်တရားမရှိတင်ပါဘူး။တိုင်းပြည်အတွက်ဒီမိုကရေစီနဲ့ဖွံ့ဖြိုးတိုးတက်မှုအတွက်တာဝန်ယူမှုတာဝန်ခံမှုရှိဖို့အတွက်အားပေးဖို့လိုအပ်ပါတယ်။
ဒါကတော့မြန်မာနိုင်ငံမှာဖန်ဆီးထောင်ချခံထားရတဲ့ Writers သတင်းနောက်နှစ်ဦးရဲ့ရှင်းနေသူဖြစ်သူအမောကလင်းကြီးပြောပြသွားတာတွေကိုကောက်နှုတ်တင်ပြခဲ့တာပါ။သူ့အနေနဲ့မြန်မာနိုင်ငံကိုသွားဖို့စဉ်းစားထားပြီးသွားခြင်းစိတ်ရှိနေတာလဲကြားပါပြီလို့ RFP ကိုပြောပါတယ်။အမောကလင်းကြီးဟာလောလောဆယ်မြန်မာနိုင်ငံက Writers သတင်းနောက်နှစ်ယောက်ရဲ့အမှုအပြင်အရင်ကလည်းနိုင်ငံအကြီးအကဲတချို့ရဲ့အမှုတွေပါဝင်ထိတ်တန့်လျှို့ဝှက်ချက်တွေဖော်ထုတ်ဖွင့်ချမှုကြောင့်ကမ္ဘာတဝန်းလူသိများတဲ့ WikiLeaks အဖွဲ့တည်ထောင်သူဩစတြေးလျနိုင်ငံသားJulian Assange ရဲ့အမှုကိုလည်းလိုက်ပါအကျိုးဆောင်ပေးခဲ့တဲ့ထင်ရှားတဲ့လူခွင့်ရေးရှိတွေပါတစ်ဖက်ကလည်းနယူးယောက်မြို့ကကိုလံဘီယာတက္ကသိုလ်ဥပဒေရေးရာဌာနမှသူကျွမ်းကျင်တဲ့လူခွင့်ရေးပညာရပ်တွေတင်ကြားပို့ချပေးနေတယ်လို့ RFP နဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်ခင်ဗျာ